မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြောက်ခတ်ဆိုတဲ့ DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်တဲ့နေရာမှာယူကနန်နိုင်ငံသားအယောက်23ယောက်ဟာအွန်လိုင်းလိမ်လည်လုပ်ငန်းတွေလုပ်ကင်နေတဲ့ကုမ္ပဏီတွေမှာရောင်းစားခံထားရတာပါသူတို့တွေဟာအွန်လိုင်းလိမ်လည်လုပ်ငန်းတွေလုပ်ကင်နေတဲ့ကုမ္ပဏီတစ်ခုကနေတစ်ခုလက်ဆင့်ကမ်းရောင်းစားတာကိုခံရပြီးတဲ့နောက်သူတို့တွေပြန်လည်လွတ်မြောက်ဖို့အတွက် DKB ကညှိနှိုင်းဆောင်ရွက်ပေးခဲ့ကြောင်းဘုံမူကြီးစောဆန်းအောင်က VOA ကိုပြောပါတယ
်သူတို့နိုင်ငံတော်ပါလဲပန်ရုံးနေတချင်းလားဟိုဒီအဲ့ဒီတောင်းနေစာရဲပြင်းနေတောင်းနေဓာတ်ပေါ်နေတောင်းနေဒီလူတွေရှိလားအရှိတယ်ဆိုတော့အဲ့အဲ့ကျွန်တော်ပြန်ဆွဲအပ်ပေးလိုက်တယ်ပဲဟောဟောယူကန်နာလားယူကန်နာဟုတ်လားအဲ့ဒီနိုင်ငံ23လောက်လားအဲ့မှာကျွန်တော်ဓာတ်ဟိုဒီ23လောက်လေသူတို့အဲ့ဒီလုပ်ငန်းတွေသူကကုမ္ပဏီတွေဖွဲ့ရတယ်လေ
ဟုတ်ကဲ့
ဒါလည်းဟိုစီးရီးယားသူကုမ္ပဏီကုမ္ပဏီတော့ကုမ္ပဏီကြီးချောင်းနဲ့လို့ကအမမရဘာလို့ဒီသမမြေရှိတော့မြေနှားစားရပဲလေကုမ္ပဏီသမားတွေအတို့ဘလို့လုပ်လို့ကျွန်တော်လည်းလုပ်မတတ်ဘူးလေဒီသားအဲ့လိုရှိတယ်ပေါ့ငယ်တန်းကျတော့လူဖေးချူပတ်ခံရောင်းစားခံလေကျွန်တော်မသိရဘူးအဲ့ဒါတို့ကဓာတ်ပေါ်နေတော့ဟိုဒီပြောလာလို့ကျွန်တော်ပြန်ပြီးတော့ဆန်စစ်ပြီးတော့အပ်ပြရပဲလေနော်ဟိုဒီလူတွေကျတော့ဟိုတသိန်းရောင်းနဲ့ရောင်းစားခံတယ်ပေါ့အဲ့ဒ
ါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းယူဂန်ဒါနိုင်ငံသား30လောက်ဟာonline လိမ်လည်သူတွေအဖြစ်အတင်းအဓမ္မအလုတ်ခိုင်းစေခံနေရတယ်ဆိုပြီးယူဂန်ဒါအစိုးရကပြောပါတယ်သူတို့တွေဟာလူကုန်ကူးသူတွေကအလုတ်ရမယ်ဆိုပြီးလိမ်လည်ခေါ်ဆောင်တာကိုခံရပြီးတဲ့နောက် online လိမ်လည်တဲ့ရာဇဝတ်ခိုင်းတွေရဲ့ဖမ်းဆီးတာခံထားရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်သူတို့တွေဟာအလုတ်လုတ်ကင်ဖို့အတွက်လာရင်းနဲ့သူတို့ရဲ့နိုင်ငံကူးလက်မှတ်နဲ့ဖုန်းတွေကိုပါသိမ်းထားပြီးမြန်မာနိုင်ငံထဲမှာရှိတဲ့ကုမ္ပဏီတစ်ခုကိုရောင်းစားတာခံခဲ့ရပါတယ်သူတို့ဟာအလုတ်ကန်ရဖို့စ조사ရင်းနဲ့တချို့ကတော့မဲကောင်မြစ်ကနေနှင်းနဲ့ပုတ်ပြီးရောင်းစားခံရတာမျိုးတွေရှိခဲ့ပါတယ်အများစုကတော့ထိုင်းကိုဝင်လာပြီးမှမြန်မာဘက်မှာရောင်းစားခံခဲ့ရတာဖြစ်ပါတယ်ဒီလိုလိန်ညာတဲ့ရာဇဝတ်ခိုင်းတွေဟာတရုတ်နိုင်ငံသားတွေကလုဆောင်နေကြတာဖြစ်ပါတယ်ကရင်ပြည်နယ်မြဝတီမြို့ကရွှေကောက်ကိုမြို့တက်မှာတော့နိုင်ငံပေါင်း30ကျော်ကနိုင်ငံခြားသားတွေလူပုံကူးခံရတာတွေအတင်းအကျပ်စေခိုင်းခံရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေလုပ်ခဲ့ပြီးအဖမ်းအဆီးတွေကိုလည်းဇက်တိုက်လုဆောင်ခဲ့ပါတယ်ပြီးခဲ့တဲ့2023ခုနှစ်မေလနဲ့ဇွန်လအတွင်းမှာပဲအဲ့ဒီရွှေကုတ်ကိုဒေသဘက်မှာရောင်းစားခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်